Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ4ရက်ကြာသပတေးနေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကုကမောင်စွန့်မင်းနဲ့တူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ခါထည့်သည့်ဒေသများလာတဲ့သတင်းချင်းပြင်းနဲ့ပါဝင်မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာလူခွင့်ရင်းနဲ့လူညွန့်ရေးခြေနေတွေယိုယွန်းလာနေတဲ့ကြောင်းကုလသမဂ္ဂကသတိပေးလိုက်တဲ့သတင်းစရဲထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါကောင်းပါပြီရှင်အာဆီယံရဲ့အလှဲ့ကျဥက္ကဋ္ဌအသစ်ဖြစ်လာမဲ့ကမ္ဘောဒီးယားနိုင်ငံကနေခန့်အပ်မဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးတန်အာဆီယံဒီဘုံသဘောတူညီချက်ကိုတိုက်တွန်းတွန်းဆောင်ရွက်ဖို့ NUG ကတိုက်တွန်းလိုက်ပါတယ်
။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာပါတဲ့အချက်လက်တွေကိုအမြန်ဆုံးအကောင်အထည်ပေါ်ဖို့အတွက်တိုက်တွန်းတွန်းဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပဲပြောချင်ပါတယ်ခင်ဗျ။
ဒါကတော့အာဆီယံဆိုင်ရာတန်မတ်ကြီးဖြစ် NUG ကခန့်အပ်ထားတဲ့ဥပုလာတင်က VOE ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကုလသမဂ္ဂကနေပြီးပေးမဲ့လူသားချင်းစာနာမှုအကူအညီနဲ့ပတ်သက်လို့ချင်းဒုက္ခသည်တွေစီရောက်ရှိရေးမှာလူမှုအဖွဲ့အစည်းတချို့ကတန်တရားရှိတဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးတုံသက်ချက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခမောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်။တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ကခံမှန်းချက်တဲ့သိဒ္ဓတာများလာတဲ့အကြောင်းအမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာတစ်ခုသတိပေးလိုက်ပါရဲ့။ဒီစစ်တပ်ရဲ့ခင်မင်အောင်တိစောက်ဖို့ရည်မှန်းချက်ရလဲထိုင်ဝမ်ကျွန်းမှာစီးရီးအရာပုံမှုအလေးတာနိုင်တဲ့အကြောင်းဖော်ပြထားတာပါဒီနိုင်ငံရဲ့နျူကလ িয়ার လက်နက်တွန်းမြင့်ထုတ်လွှင့်မှုနှုန်းအရ2028ခုနှစ်မှာလက်တွေ့သုံးချနိုင်တဲ့နျူကလ িয়ার ထိပ်ဖူး900လောက်ထိရှိလာနိုင်ပြီး2030ပြည့်နှစ်မှာနျူကလ িয়ার ထိပ်ဖူး1000လောက်ပိုင်ဆိုင်နိုင်မှုရည်ရွယ်ထားတယ်လို့လည်းပင်လယ်ကုန်းစစ်ဌာနချုပ်ကကွန်ကရစ်လွှတ်တော်ကိုတင်ပြခဲ့ပြီးဗုဒ္ဓဦးနဲ့မှာထုတ်ပြန်တဲ့တရုတ်နိုင်ငံစီးရီးစွမ်းအင်ဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်မနေ့တုန်းကပင်ဒဂွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာမှာတရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာ200ကျော်သာရှိပြီးစနစ်အတွင်းနှစ်ဆတိုးလာနိုင်တယ်လို့ခန့်မှန်းခဲ့ပေမဲ့အခုအခါမှာသိရတာတိုးလာတာပါတရုတ်နိုင်ငံမှာနျူကလ িয়ার လက်နက်တွေတိုးလာနေပေမဲ့အသစ်ဖြစ်နေတဲ့နျူကလ িয়ার ထိပ်ဖူး3800လောက်ရှိနေတဲ့အမေရိကန်လောက်တော့မများပါဘူးပင်ဒဂွန်စစ်ဌာနချုပ်ရဲ့အစိုးရခန်းစာကတော့2020ဒီဇင်ဘာလအထိချက်လက်တွေပေါ်အခြေခံဖော်ပြထားတာဖြစ်ပြီးမကြာသေးခင်တုန်းကတရုတ်နိုင်ငံမှာစမ်းသပ်ခဲ့တဲ့ hypersonic အတန်ထက်50မြန်နဲ့လက်နက်နဲ့ပတ်သက်တဲ့အချက်လက်တွေတော့မပါဝင်ပါဘူးတရုတ်စစ်တပ်က2028ခုနှစ်နောက်ဆုံးထားခင်မင်အောင်တည်ဆောက်မဲ့အစီအစဉ်ဟာထိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေကိုထိန်းချုပ်ဖို့နဲ့အမေရိကန်ပါဝင်ထိုင်ဝမ်ရဲ့မဟာမိတ်တွေကြားမွေနိုင်အောင်ဟန်တားနိုင်စွာမြင့်တင်နိုင်မဲ့အလားအလာရှိတဲ့အကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဌာနကပြောဆိုထားပါတယ်
ယူကရိန်းနိုင်ငံရဲ့ဇက်မှာရုရှားရဲ့စီးရီးဆိုင်ရာလှုပ်ရှားမှုတွေဟာမိမိတို့အတွက်စိုးရိမ်စရာမဟုတ်သေးဘူးလို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မေလေးကမနစ်ဗိုလ်ဒူးနေကပြောလိုက်ပါတယ်ရုရှားရဲ့စီးရီးဆိုင်ရာလှုပ်ရှားမှုတွေဟာတိသာပေမဲ့ကျူးကျော်တိုက်ခိုက်မဲ့လက္ခဏာမရှိသေးဘူးကိုတော့သတိထားမိတယ်လို့ပြောပါတယ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာပါဝင်တဲ့ရုရှားရဲ့Zepet လို့အမည်ပေးထားတဲ့နှစ်စဉ်စီးရီးလေးကျင့်တယ်လို့မျိုးမဟုတ်သေးပါဘူးလို့လည်းသူက Washington DC မြို့တော်ကလုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ရုရှားရဲ့စီးရီးလှုပ်ရှားမှုဟာဘာရည်ရွယ်တယ်ဆိုတာမသိရပေမဲ့မိမိတို့အနေနဲ့အဆက်မပြတ်စောင့်ကြည့်နေပါတယ်လို့လည်းသူကပြောပါတယ်။ရုရှားကတစ်ဖက်အမေရိကန်နဲ့မဟာမိတ် NATO တပ်ဖွဲ့တွေကတစ်ဖက်အကြားတင်းမာမှုတွေကတော့ထပ်ပြီးတိုးတိုးလာတယ်လို့သူကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဒီသတင်းပတ်ထဲမှာ CIA ဒါရိုက်တာဝီလျံဘန်းစ်ကိုရုရှားနိုင်ငံမော်စကိုမြို့ကိုဆေးလွတ်ပြီးတင်းမာမှုတွေရောပါအောင်လှုပ်ဆောင်နေပါတယ်။ရုရှားက2014ခုနှစ်ခရိုင်းမီးယားဒေသကိုကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်သသိန်းခွဲလောက်အထိပါဝင်တဲ့အကြီးဆုံးစစ်ရေးလေ့ကျင့်မှုကိုဒီနှစ်ဧပြီလအတွင်းကယူကရိန်းနယ်စပ်မှာပြုလုပ်ခဲ့စဉ်ကတော့အမေရိကန်စစ်ဘက်အရာရှိတွေနဲ့ထောက်လိုက်အရာရှိတွေကစိုးရိမ်ရာကြောင့်အကြိမ်ကြိမ်ပြောဆိုခဲ့ပါတယ်ခင်ဗျာ
အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကပြည်ပကတ်ဒီပေါ်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအာဖရိကဥယျာဉ်ဒေသဆိုင်ရာအမေရိကန်ထုကိုယ်ဆောင်ဂျက်ဖရီဖက်ဒ်မန်ကြာသပတေးနေ့ကစနှစ်ရက်ကြာအီသီယိုးပီးယားကိုတွားရောက်မယ့်အကြောင်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာလိုက်ပါတယ်
We are not only engaged in diplomacy ourselves.
တန်တမာရေးရတာမကအီသီယိုးပီးယားနိုင်ငံကအချက်တဲကိုဖြစ်ရှင်းမှုကုလသမဂ္ဂအာဖရိကယူနီယံနဲ့တခြားမိတ်ဖက်တွေအပါအဝင်နိုင်ငံတကာမိတ်ဆွေတွေနဲ့အတူကြိုးပမ်းနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကပေါ်ထူးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အီသီယိုးပီးယားနိုင်ငံမှာပြစ်ကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့သက်ဆိုင်သူအလုံးတက်ခတ်မှုတွေရပ်ပြီးကြိုတင်သတ်မှတ်ချက်မထားဘဲအပြစ်ကတ်ရစရေးဆွေးနွေးဖို့လည်းတိုက်တွန်းသွားပါတယ်။အဒက်စ်ဘာဘာမျိုးတော်ကအမေရိကန်တန်ယုံကတော့နိုင်ငံမြောက်ပိုင်းအမာအာဖာနဲ့တီဂရိတ်ဒေသတွေမှာမကြာခင်ရက်တွေကဆက်လို့လက်နက်ကန်ပြစ်ကတ်တွေတိုးလာပြီးလုံခြုံရေးအခြေအနေတွေတိတိကျကျယွန်းလာတဲ့အကြောင်းဗိုလ်ထုနေဆိုပိုင်းမှာပြောဆိုထားတာပါ။တီဂရိတ်ဒေသကလက်နက်ကန်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ပြည့်နိုင်ငံမြောက်ပိုင်းတက်ခိုက်မှုတွေပြင်းထန်လာနေချိန်မှာပဲအီသီယိုးပီးယားဘူဆွေးရတော့အင်္ဂါနေ့မှာတနင်္ဂနွေလုံးအရေးပေါ်အခြေအနေကြေညာထားပါတယ်။
စစ်တပ်ကအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့ငြိမ်းချမ်းရေးအတွက်ထောက်ခံကြောင်းပူးတွဲကြေညာချက်တစ်ဆောင်ကိုဆော်ဒီအာရေဗျ Arab Sova များပြည်ထောင်စုဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကမနစ်ပုံထူးနေကထုတ်ပြန်လိုက်ပါတယ်။နိုင်ငံကအတိုင်းဝိုင်းအနေနဲ့ဆူဒန်အရေးမှာအလွန်မင်းစိုးရိမ်ကြတဲ့အပေါ်မှာထောက်ခံကြောင်းအဲ့ဒီကြေညာချက်မှာပါရှိပါတယ်။ဒါ့အပြင်အရသာအစိုးရကိုချက်ချင်းအပြည့်အဝအာဏာလွှဲပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကြေညာချက်ကိုပြန်လည်ရုပ်သိမ်းပေးပြီးဆူဒန်ပြည်သူတွေလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေကြားမှာအဓိပ္ပာယ်ရှိတဲ့ဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်ဖို့ဟာအဓိကအချက်ဖြစ်တယ်လို့လည်းပါရှိပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်ကအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့အော်တိုဘာလ25ရက်နေ့ကတည်းကပြည်သူအများစုဟာစန့်ကျင်ဆန္ဒပြနေကြပါတယ်။ဆူဒန်စစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖတ်ဒယ်အယ်ဗာဟန်ကတော့ပြည်တွင်းစစ်ဖြစ်မှာကိုရှောင်ရှားလိုတဲ့အတွက်စစ်အာဏာသိမ်းယူရတာလို့အကြောင်းပြထားပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံအနောက်မြောက်ဘက်ချင်းပြည်နယ်ကရရှိနေတဲ့မကွေးနယ်စကိုင်းတိုင်းတွေမှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရင်းနဲ့လုံခြုံရေးအခြေအနေတွေယိုယွန်းလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။လက်နက်ကိုင်တင်းမာမှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတော့အော်တိုဘာလ29ရက်နေ့ကမီးလောင်မှုကြောင့်နေအဆောက်160ကျော်နဲ့ခရီးရန်ဖျားကျောင်းနှစ်ခုမီးလောင်ပျက်စီးတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုပ် UNOCHA ကပေါ်ထူးနေမှာသတင်းထုတ်ပြန်ခဲ့တာပါ။တခြားမြို့နယ်တွေမှာလည်းအိုးလာကလေးကပျက်စီးဆုံးရှုံးမှုတွေကြုံနေရပြီးလက်နက်ကန်ပြစ်ကတ်တွေကိုစိုးရိမ်မှုကြောင့်မြို့ကန်အများစုကတော့စတေမာလာနောက်မိုင်းကလေးကဘေးလွတ်ရာတိတ်ရှောင်နေရတဲ့အကြောင်းလဲပြောဆိုထားပါတယ်။မီလာကစလက်နက်ကန်ပြစ်ကတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာအမျိုးသမီးနဲ့ကလေးတွေပါဝင်လူပေါင်း 38,000 လောက်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးအိန္ဒိယနိုင်ငံနဲ့နယ်စပ်အနီးထန်တလန်မြို့နယ်မှာခိုးလုံနေသူ 1,000 ကျော်ပါဝင်ချင်းပြည်နယ်မှာ 18,300 တိမနဲ့ရှိနေတဲ့အကြောင်းလဲဖော်ပြထားတာပါ။မြန်မာနိုင်ငံဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံကိုနေဆက်ဖြတ်ကျော်တိရှိောင်သွားသူပေါင်း 1,000 ကျော်လောက်ရှိပါတယ်။ပြစ်ခတ်တွေကြောင့်အရေးပေါ်အကူအညီလိုအပ်သူတွေကိုကူညီထောက်ပံ့တဲ့လုပ်ငန်းတွေမှာလည်းလုံခြုံရေးအခြေအနေတွေကြောင့်အကန့်အသတ်တွေရှိနေတာပါ။စက်တင်ဘာလလကလေးကချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတို့မှာအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတာအပါအဝင်အကန့်အသတ်တွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရသူတွေနဲ့ပတ်သက်တဲ့အခြေလက်တွေနဲ့လိုအပ်ချက်တွေကိုတိတိကျကျသိရဖို့စိန်ခေါ်မှုတွေကြုံနေရတယ်လို့လည်း UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
အကျဉ်းချခံရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတန်ရဲ့အာမခံလျှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ခွင့်ဗီဇာဆိုင်ရာဥပဒေချိုးဖောက်မှုဆိုတဲ့ပြစ်မှုတစ်ခုနဲ့ပါထပ်မံဆွဲဆိုလိုက်တယ်လို့သူ့ရဲ့ရှေ့နေဖြစ်သူကမနေ့ဘုတ်ထူးနေ့ကပြောပါတယ်။အဲဒီလိုထပ်မံဆွဲချက်တင်လိုက်တဲ့ဗီဇာဥပဒေအရပြစ်မှုထင်ရှားရင်6လကနေ9နှစ်အထိပြစ်ဒဏ်ချမှတ်နိုင်တယ်လို့သူ့ရဲ့ရှေ့နေဦးသန်းစောအောင်ကပြောပါတယ်။သူကိုအင်းစိန်ထောင်တွင်တရားရုံးကနေကြားနာစစ်ဆေးတာလို့လည်းရှေ့နေကပြောပါတယ်။ဒန်နီဖန်စတာကိုအဲ့ဒီလိုတရားရုံးကဆုံးဖြတ်လိုက်တာဟာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဟောင်းဘေးရစ်ချစ်ဆန်မြန်မာနိုင်ငံကိုရောက်ရှိတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ သူ့ရဲ့မြန်မာနိုင်ငံခီးစဉ်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်စစ်ကောင်စီခေါင်းဆောင်နဲ့တွဲဆုံဆွေးနွေးမှာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ဒါ့အပြင်သူ့ရဲ့ခီးစဉ်အတွင်းမှာဒန်နီဖန်စတာလွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်လိမ့်မယ်လို့လည်းအများကထင်ကြေးပေးနေကြပါတယ်။ဒန်နီဖန်စတာဟာပြီးခဲ့တဲ့မေလ24ရက်နေ့မိသားစုရှိရာအမေရိကန်နိုင်ငံမီရှိဂန်ပြည်နယ်ဒီထရိုက်မြို့ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကတဆင့်ပြန်လာဖို့ထွက်တဲ့အချိန်မှာရန်ကုန်လေဆိပ်မှာစစ်ကောင်စီကဖမ်းဆီးတာခံခဲ့ရပါတယ်ခင်ဗျာ။
ကွာရရကိစ္စတွေကိုဖြစ်ရှင်းရမှာနည်းနည်းနဲ့စဉ်းစားတွေးခေါ်မှုတွေအမှန်တရားတွေနဲ့ချင်းခက်ဖြစ်ရှင်းတာတွေမလုံနိုင်ဘူးဆိုရင်ပုံမှန်နှဆိုင်တဲ့အချက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂအကြီးအကဲကသတိပေးလိုက်ပါတယ
် values principles truth and integrity
ကင်ဘရစ်တက်ကနှစ်ပေါင်း800လောက်ကဘာကြီးကိုလွတ်လပ်တဲ့ပညာရေးသင်ကြားပို့ချက်ရမှာစံတန်မိုးတွေရည်တည်ချက်တွေအမှန်တရားနဲ့တည်ကြည်မှုတွေဟာအဓိကအခန်းကဏ္ဍကနေရာယူထားပါတယ်ဒါတွေမရှိရင်သိပ္ပံပညာသုတေသနလေ့လာမှုတွေနဲ့အဆင့်မြင့်ဤပညာတွေဟာလည်းအလကားပါပဲလို့ကင်ဘရစ်တက်တို့ကဗုဒ္ဓနှင့်ဂုဏ်ဥဆောင်ဥပဒေပါရဂူဘွဲ့လက်ခံရယူတဲ့အခမ်းအနားမှာကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ပြောဆိုသွားတာပါဒုတိယကွာစီပီကမ္ဘာငင်းငင်းအတွက်ရည်ရွယ်ပြီးလွန်ခဲ့တဲ့86နှစ်ကကုလသမဂ္ဂအဖွဲ့အစည်းကိုတည်ထောင်ခဲ့စဉ်ကစံတန်မိုးတွေဖြစ်တဲ့ယုံကြည်မှုညီညွတ်မှုနဲ့အမှန်တရားတွေမင်းမိန်နေတဲ့ပြဿနာနဲ့ကမ္ဘာကြီးရင်ဆိုင်နေရတဲ့အကြောင်းလဲအတွေ့အကြုံချုပ်ကသတိပေးပြောဆိုသွားပါတယ်
။မြောက်ကိုရီးယားနိုင်ငံအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့စီးပွားရေးဆိုင်ရာပိတ်ဆို့တံခတ်မှုတွေကိုရုတ်သိမ်းပေးဖို့တိုက်တွန်းထားတဲ့ပူးရဲကြေညာချက်တစ်စောင်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကထုတ်ပြန်ဖို့လှုံ့ဆော်နေပါတယ်။အဲ့ဒီအထက်မှာနိုင်ငံရဲ့ချားမှာအလုပ်လုပ်ကြနေကြတဲ့မြောက်ကိုရီးယားနိုင်ငံသားတွေသူတို့နိုင်ငံကိုငွေပြန်ပို့ပေးနိုင်ရေးပင်လယ်အစားအစာတွေနဲ့ချီတဲ့ပစ္စည်းတွေကိုပြပတင်ပို့ခွင့်ရရှိရေးလောင်စာဆီတွေတင်သွင်းခွင့်ထိန်းချုပ်ကန့်သတ်ထားတာတွေအဆုံးသတ်ပေးရေးပါဝင်ပါတယ် AP နဲ့ Writers သတင်းဌာနကတီးခြားစီရရှိထားတဲ့အဲ့ဒီကြေညာချက်မူကြမ်းထဲမှာမြောက်ကိုရီးယားပြည်သူတွေရဲ့နေ့စဉ်လူနေမှုဘဝမြင့်တင်ဖို့ရည်ရွယ်ပြီးပိတ်ဆို့တန်ခတ်မှုတွေကိုရုတ်သိမ်းဖို့အတွက်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကိုတိုက်တွန်းထားပါတယ်ခင်ဗျာ
။ကြာသပတေးနေနဲ့ခင်းတင်းစီစဉ်ကိုကိုအောင်လွင်ဦးနဲ့ကုခင်မောင်စိုးမင်းတို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဘီလ်ရစ်ချတ်ဆန်ရဲ့မြန်မာခီးစဉ်ပေါ်တုံသက်ချက်တချို့ကိုတင်ပြဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနေရာကိုမကြမီကမ္ဘောဒီးယားနိုင်ငံကလွှဲပြောင်းတာဝန်ယူမှာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ကိုလည်းအသစ်ပြန်လည်ခန့်အပ်ထားမယ်လို့ပြောဆိုလိုက်ပါတယ်။ NUG အစိုးရကတော့အာဆီယံမူ၅ချက်ကိုအကောင့်ထည်ဖော်ဖို့ဆက်လက်တိုက်တွန်းလိမ့်မယ်လို့မျှော်လင့်ပေမဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုဟာစစ်ကောင်စီရဲ့သဘောထားအပေါ်မှာပဲမူတည်နေတယ်လို့အာဆီယံဆိုင်ရာတန်မတ်ကြီးဖြစ် NUG ကခန့်အပ်ထားသူဥပိုလ်လှတင်က VOE ကိုပြောပါရယ်ကိုစော်မှုကျော်ကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ဥပိုလ်လှတင်ခင်ဗျာကျွန်တော်ပထမအဆုံးမေးချင်တာကတော့အခုအာဆီယံအလှည့်ကျသဘာပတိဟာဘရူနိုင်းနိုင်ငံကနေပြီးတော့ကမ္ဘောဒီးယားကိုပြောင်းသွားပါပြီခင်ဗျကမ္ဘောဒီးယားကလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံကိုယ်စားလှယ်အသစ်ကိုခန့်သွားမယ်ဆက်လက်တွန်းအားပေးသွားမယ်ဆိုတာမျိုးပြောထားပါတယ်နောက်ပြီးတော့ကမ္ဘောဒီးယားကလည်းတရုတ်နဲ့နှိစတဲ့သူဖြစ်ပါတယ်အဲ့ဒီတော့ကမ္ဘောဒီးယားဥက္ကဋ္ဌဖြစ်လာတဲ့အတွက်တရုတ်ကိုအသုံးပြုပြီးတော့မြန်မာနိုင်ငံအပေါ်မှာပုံမတွန်းအားပေးလာနိုင်မလားဒါမှမဟုတ်လို့ရှိရင်လည်းကမ္ဘောဒီးယားဖြစ်သွားတဲ့အတွက်အားပြော့သွားနိုင်ပါသလားဘယ်လိုပြင်ပါလဲခင်ဗ
ျမကြခင်ကကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ပြောသွားတဲ့အခါမှာအာဆီယံရဲ့အခြေခံမူဖြစ်တဲ့ non interference ပါဝင်မပတ်သက်ရေးကိုဆက်လက်ပြီးတော့ခြံဆွဲမှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပဂရိဖြစ်ပျက်တွေဟာတော့ဖြင့်သူတို့အနေနဲ့စိုးရိမ်မကင်းဖြစ်ပြီးတော့လေးနဲ့ထားပြီးဆောင်ရွက်သွားမယ်ကိစ္စဖြစ်တယ်လို့သူတို့ပြောနေတယ်အဲ့တော့အဲ့အခြေခံပေါ်မှာကျွန်တော်တို့ကတော့ကမ္ဘောဒီးယားနိုင်ငံအနေနဲ့ပဲဖြစ်ဖြစ်ကမ္ဘောဒီးယားနိုင်ငံကခန့်အပ်လိုက်တဲ့အထူးကိုယ်စားလှယ်အနေနဲ့ပဲဖြစ်ဖြစ်အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာပါတဲ့အချက်လက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့အတွက်တိုက်တိုက်တွန်းတွန်းဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပဲပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့နောက်တစ်ခုကကမ္ဘောဒီးယားကလည်းတရုတ်နဲ့နှိစက်ပါတယ်။တရုတ်ရဲ့ဩဇာလွှမ်းမိုးမှုရှိပါတယ်။နောက်မြန်မာစစ်တပ်ပေါ်မှာလည်းတရုတ်ကဩဇာလွှမ်းမိုးမှုရှိပါတယ်။ဒါကြောင့်တရုတ်ကနေတဆင့်တွန်းအားပေးဆောင်ရွက်နိုင်တာတွေရှိလားမလား
။ဟုတ်ကဲ့အဲ့ဒါကတော့အခုနပြောတဲ့တရုတ်နိုင်ငံအနာပိုင်များကိုနိုင်ကမြန်မာပြည်အရေးကိစ္စမှာဘလောက်ထဲဝင် ပါဝင်ပတ်သက်မလဲဆိုတဲ့အချက်ပေါ်မှာရဲ့နောက်လက်ရှိစစ်ကောင်စီအနေနဲ့ပေါ့နော်သူတို့ကအရင်အာဆီယံရဲ့အထူးကိုယ်စားလှယ်ကိုတော့လက်ခံခဲ့ခြင်းမရှိဘူးဒီလိုကြန့်ကြာနေတဲ့ကာလမှာအမေရိကန်ပြည်ထောင်စုကပုဂ္ဂလိကခီးစဉ်ဖြစ်တဲ့ဘေရစ်ချက်စင်ကိုတော့လက်ခံလိုက်တဲ့အနေအထားတွေလည်းတွေ့နေရပြန်တဲ့အခါကျတော့ဒီလက်ရှိပဂရိအနေအထားနဲ့လာမယ့်2လ3လတော့တွင်းမှာစစ်ကောင်စီရဲ့ခေါင်းဆောင်ရဲ့စိတ်ထဲမှာဒီအာဆီယံနဲ့တော်၎င်းနိုင်ငံတကာမိသားစုနဲ့တော်၎င်းဘလောက်ထိပူးပေါင်းဆောင်ရွက်သွားမယ်လို့စီစဉ်ထားသလဲခံယူထားသလဲဆိုတဲ့အချက်ကလည်းပဲအရေးကြီးတယ်လို့ပြောကြပါတယ်ခင်ဗျ
နောက်တစ်ချက်ကတော့ဒီလိုပါအရင်ဥက္ကဋ္ဌဘရူတိုင်းကလည်းဘရင်စနစ်နဲ့သွားတာပါသူနိုင်ငံမှာတောင်ဒီမိုကရေစီစနစ်ကျင့်သုံးတာမဟုတ်ပါဘူးနောက်ကမ်ဘောဒီးယားဆိုတာကလည်းဝန်ကြီးချုပ်ဟွန်ဆန်တူးတဲ့ပဲအုပ်ချုပ်နေတာနှစ်ပေါင်း20 30လောက်ရှိနေပါပြီကမ်ဘောဒီးယားမှာလည်းဒီမိုကရေစီဆိုတာပြည့်ပြည့်ဝဝရှိတာမဟုတ်ပါဘူးအဲ့ဒီလိုနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်တွန်းအားပေးမယ်ဆိုတာဖြစ်နိုင်ပါမလားခင်ဗျ
ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ရှိရေးကတော့အဓိကအားဖြင့်ဆိုရင်တော့ဒီစစ်အုပ်စုရဲ့ခံယူချက်ကတိုင်းပြည်ချစ်စိတ်ကဘလောက်ကြံတယ်လဲပေါ့နော်လက်ရှိအနေအထားမှာပုံမှန်လင်းလင်းပြောရမယ်ဆိုရင်တော့သူတို့ဟာတိုင်းပြည်ဘာပဲဖြစ်ဖြစ်ကိုအာဏာရအာဏာတည်မြဲရင်အာဏာရမယ်ဆိုရင်ဘာပဲလုပ်ရလုပ်ရဆိုတဲ့အင်မတန်မှယူသွတ်မိုက်မဲတဲ့ချင်းကပ်မှုမျိုးနဲ့တွားနေတယ်ဆိုတော့အလုံးသိပဲဖြစ်ပါတကယ်တမ်းနိုင်ငံရေးဖြည့်ရှင်းမှုကိုလိုလားတယ်ဆိုရင်တော့လက်ရှိသမ္မတကြီးဦးဝင်းမြင့်နဲ့တကွဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအရအကျဉ်းချခံရတဲ့အကျဉ်းသားတွေကိုချွင်းချင်းမရှိအမြန်ဆုံးပြန်လွတ်ပေးတဲ့အနေနဲ့အပြုသဘောလက္ခဏာပြတင်တယ်လို့ပြောကြပါတယ်ခင
်ဆိုတော့ဥပိုလာတင်ဆိုလိုချင်တာကအာဆီယံကဖြစ်စေအမေရိကန်ကဖြစ်စေတရုတ်ကဖြစ်စေဘလို့နိုင်ငံတကာအတိုင်းဝိုင်းကဖြစ်စေဘလို့တွန်းအားတွေကိုပဲပေးပေးတကယ်တော့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီဟာတိုင်းပြည်အပေါ်မှာပြည်သူလူထုအပေါ်မှာဘလောက်စေတနာရှိလဲဆိုတဲ့အချက်ပေါ်မှာအဓိကတည်နေတယ်လို့ပြောချင်တာလားခင်ဗ
ျမှန်ပါတယ်ကျွန်တော်နိုင်ငံတကာမိသားစုဆိုတာကတော့တိုင်းတာတစ်ခုအထိပဲပါဝင်ပတ်သက်ပေးနိုင်မှာဖြစ်ပါတယ်ကျွန်တော်ရဲ့တိုင်းပြည်အနာဂတ်ဟာကျွန်တော်အားလုံးအပေါ်မှာမူတည်ပါတယ်ကျွန်တော်အားလုံးရဲ့လက်ထဲမှာရှိတာဖြစ်ပါကျွန်တော်တိုင်းသားလူမျိုးပေါင်းစုံလူမျိုးတွေနဲ့ညီကိုတွေအတိုင်းအတာသွေးချင်းတွေအားလုံးပေါ်မှာကောခဏလက်ရှိစစ်ကောင်စီပေါ်မှာတော့၎င်းတက်မတော်တစ်ခုလုံးမှာတော့၎င်းတာဝန်ရှိတာဖြစ်ပ
ါဥပိုလာတင်ပြောဆိုသွားတာပါဥပိုလာတင်ကို NUG ကအာဆီယံရဲ့တန်အမတ်ကြီးအဖြစ်အော်တိုဘာလ24ရက်နေ့ကခန့်အပ်ကြောင်းကြေညာထားခဲ့တာဖြစ်ပေမဲ့အာဆီယံကတရားဝင်လက်ခံကြောင်းတစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးမြန်မာစစ်ကောင်စီကတော့NUG CRPH တို့ကိုတရားမဝင်အကြမ်းဖက်အဖွဲ့များအဖြစ်ကြေညာထားပြီးဆက်သွယ်ဆွေးနွေးမှုများမလုပ်ဖို့အာဆီယံကိုပြောဆိုထားပါတယ
်။ဟုတ်ပါရှင်။ကုဆောင်မှုကြောင့်တင်ပြခဲ့တာပါရှင်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်အတမ်းမတ်ကြီးဟောင်းဘီလ်ရစ်ချစ်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ရလဒ်ဘယ်လိုရှိမလဲ။မြမအရေးကိုနှစ်ပေါင်း30ကျော်ကူညီဆောင်ရွက်ပေးနေသူလည်းဖြစ်အမေရိကန်စွမ်းအင်ဝင်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson ရဲ့မြမခီးစဉ်ပေါ်တုံးသက်ချက်တွေကိုစူးစီးတင်ပြမှာပါဒါနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဒေါက်တာဆဆာနဲ့တနကမဟာဗျူဟာလေ့လာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့နောက်ဆုံးရခိုင်ပြည်နယ်အရေးအကြံပေးအဖွဲ့မှပါဝင်ခဲ့ဘူးတဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်သူအမေရိကန်ဝါရီနိုင်ငံသမားကြီးရစ်ချတ်ဆန်ခီးအပေါ်ဒေါက်တာဆဆာကအခုလိုစဝေဖန်လိုက်ပါတယ
်သူရောက်လာတာကျွန်တော်တို့မြန်မာနိုင်ငံကိုစပြုနေတဲ့ NUG တို့ကျွန်တော် CRPH တို့ကျွန်တော်တိုင်းတလနဲ့ကလည်းအားလုံးနဲ့လည်းသူမသွားခင်မှာဆွေးနွေးတင်တယ်ဒါတွေဆွေးနွေးချင်းမရှိဘဲနဲ့တိုင်းရင်းသွားပြီးတော့အဲ့လိုဖြစ်ခဲ့တာကတော့နိုင်ငံရေးအရဘာမှကိုမျှော်လင့်ဖို့မရှိဘူးပေါ့နော်ဒါအဓိကတော့လူတချစ်ဆန္ဒထောက်ထားရဲ့အတွက်ဖြစ်တယ်လို့ပြောပေမဲ့လည်းဒါတောင်မှ COVID-19 ကာကွယ်ဆေးပဲဖြစ်ဖြစ်စစ်ကောင်စီလက်ထက်မှာဒါဒီ third party UNHCR တို့ CSO တို့ NGO တို့မှတစ်စိတ်တွားမယ်ဆိုတာကျွန်တော်လက်ပြောပြတာဖြစ်လို့နိုင်ငံတကာလည်းဒါလက်ခံပြတာဖြစ်တဲ့အတွက်ကြောင့်ဒီ case နဲ့ပတ်သက်ပြီးတော့ ကျွန်တော်တို့အမြိုင်မျိုးလေးဖို့မရှိပါဘူ
းဒါပေမဲ့မြမစစ်တပ်အရာရှိဟောင်းတွေနဲ့စဖွဲ့ခဲ့တဲ့တင်နကမဟာဗျူဟာလိလိုက်ဖွဲ့ကဒေါက်တာနိုင်စေဦးကတော့အကျိုးရှိနိုင်တယ်လို့ဆိုပါတယ
်တရားဝင်သတင်းထုတ်ပြန်ချက်ကြီးရတော့ဒီ COVID-19 ကဘာကြောင့်ဝင်နေပတ်သက်ပြီးဆွေးနွေးကြရတဲ့ဆိုတဲ့အပိုင်းရှိတယ်ဆိုပြီးတော့မှအတွေ့ရတယ်ပေါ့နော်ဆိုတော့အားတော့ဌာနနိုင်ငံတွေတောင်းတဲ့အချက်ဖြစ်တယ်တကယ်ရင်းများပေါ့နော်ကျွန်တော်တို့က COVID-19 နဲ့ပတ်သက်ပြီးတော့မှအခုညီထောက်ပံ့နေရခဲ့ရမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်အကျိုးရှိနိုင်တယ်ဟိုလူသားချင်းစာနာချင်းထောက်ထားချင်းဆိုတဲ့တဲ့ humanitarian တော့ assistance ဆိုတဲ့ဟာကလည်းဒီခါလီကြရင်တော့လူကြောင်းအောင်ပြောတဲ့အားကောင်းစီတက်တာလို့ပဲကျင်းပါတယ်ဟိုမြေကြီးကောင်းစီကိုအကြောင်းပြပြီးတော့မှဟိုနိုင်ငံတွေရဲ့အကျိုးစီးပွားကိုဝန်ရောက်ဆက်ဖက်တာမျိုးတွေလည်းကျွန်တော်ရှေ့သမိုင်းမှာကြည့်ရင်ကျွန်တော်မကြာခဏကြုံတွေ့ခဲ့ရဘူးလေဆိုတော့မြန်မာနိုင်ငံမှာလက်ရှိမှာတော့ American နိုင်ငံသားတချို့ funding ခံရရှိရပေါ့နော်ဆိုတော့သူတို့နိုင်ငံသားပြန်လှုပ်ရေးအတွက်ပဲလာလားဆိုတာလေစဉ်းစားဖို့တင့်တယ
်ဒေါက်တာဆဆာကတော့ဒီလူသားချင်းစာနာမှုအကူအညီအတွက်ဆိုရင်တော့စစ်ကောင်စီကနေတဆင့်လုံမယ်ဆိုရင်တကယ်ဒုက္ခရောက်နေတဲ့ဒေသတွေကိုတိုက်ရိုက်မရောက်နိုင်ဘူးလို့ထပ်ဝေဖန်လိုက်ပါတယ
်ရာကူမှတဆင့်လာတဲ့လူသားချင်းစာနာထောက်ထားရအားလို့ကတော့ချစ်ပြည်နယ်တို့ကချင်ပြည်နယ်တို့အခုတိုက်ပွဲဖြစ်နေတဲ့စကိုင်းတို့မကွေးတို့ကိုရောက်ဖို့ဆိုတာတော့အခုအချိန်နေမှာမဖြစ်နိုင်တဲ့အချိန်နေတည်ရှိပါတာ။ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုမင်္ဂလာတို့လေးစိတ်တို့မဟုတ်ရကိုစိတ်ကထက်ကနေပြီးတော့လူသားချင်းစာနာထောက်ထားအကူအညီကိုမလုပ်တော့ပဲနဲ့ထိုင်းနိုင်ငံမှတစ်စိတ်အိန္ဒိယနိုင်ငံမှတစ်စိတ်တရုတ်နိုင်ငံမှတစ်စိတ်အဲ့လိုနေဆတ်ကိုဖျက်ပြစ်တော့ဂူငီထောက်ပံ့ရေးကိုလုပေးပါဆိုတာကိုပဲကျွန်တော်တို့ကတောင်းဆိုရင်းလာဖြစ်ပါတယ်။ဒါလည်းတွေ့လည်းဖြစ်ပါတယ်။ဘာလို့လဲဆိုတော့စစ်ကောင်စီဖက်ကနေပြီးတော့ဖြားလေးဖြားကိုသူတို့ကတိုက်ပွဲဖြစ်တဲ့နေရာတိုင်းမှာကြီးတုနေတာကိုတွေ့ရတယ်။
ဒါပေမဲ့တကယ်နိုင်ငံရေးရထိရောက်ချင်ရင်တော့အမေရိကန်နဲ့တရုတ်ပါပေါင်းပြီးဖိအားအမြင့်ဆုံးပေးရမယ်လို့ဒေါက်တာဆဆာကအကြံပြုပါတယ
်။အမေရိကန်နဲ့တရုတ်နဲ့နိုင်ငံတော်တော်များများကအာရှကိုပဲစောင့်ကြည့်နေတော့တာအလုံးမဖြစ်တော့ဘူးဆိုတဲ့ခံယူချက်တော့နိုင်ငံတော်တော်များများမှာဖြစ်တာကိုကျွန်တော်တော့သုံးသပ်မိပါတယ်။တချိန်ထက်မှပြေးဒါကိုတော့ strategy ကြကြနဲ့နိဗျူဟာမဟာဗျူဟာကြကြနဲ့ဒါ guide ဖွင့်လို့ပါတယ်ဆိုတော့ဟိုတရုတ်နဲ့အမေရိကဟာလည်းပူပေါင်းနိုင်တဲ့နေရာမှာပူပေါင်းဖို့လိုပါတယ်ဒီထက်မကသူတို့ကဖိအားပေးဖို့လိုတဲ့အကြောင်းနဲ့တရုတ်ကလှုပ်ချင်းသူတရုတ်တန်နိုင်ငံတန်နိုင်ငံတော်မှစစ်ကောင်စီကိုတားမိလို့ရတယ်သူတို့ကဒါ maximum အမိဆိုးဖြစ်အောင်လုပ်ဖို့လိုပါတ
ယ်ဒါပေမဲ့ရုရှားမှာဘွဲ့လုံတင်ညာတင်ခဲ့တဲ့ဒေါက်တာနိုင်စေဦးကတော့ဖိအားပေးလဲမြန်မာစစ်ကောင်စီကခံမမဟုတ်ဘူးလို့ပြန်ထောက်ပြခဲ့ပါတယ
်။သူ့ဖိအားပေးမှုတွေတော့ရှိကောင်းရှိနိုင်ပြီမဲ့လေလက်ရှိအစိုးရအနေနဲ့ပေါ့နော်ဟိုနိုင်ငံတော်စီမံရေးဆိုင်ကောင်စီဒီနေ့ကတော့သူ့မှာဒါဥတီချက်တွေညီမချက်တွေရှိပြီးတာ roadmap ရှိပြီးတာပေါ့နော်ဒီတိုင်းဆက်သွားမယ်လို့တော့ကျွန်တော်နေတော့မြင်ပါတယ်။ဟိုကျွန်တော်မြန်မာနိုင်ငံကိုဖိအားဆက်ဆက်အုပ်ချုပ်ခဲ့တဲ့အစိုးရအများစုကပေါ့နော်ဒီပါရဲ့ဒါကဟိုဖိအားပေးမှုကိုသိပြီးတော့မှဟုတ်ကဲ့ဆက်လို့မရှိဘူး
တကယ်တော့ Harvard တက္ကသိုလ်မှာဗမာခလုတ်ခဲ့ပြီးမြောက်ကိုရီးယားရေးမှာပါယုံကြည်ချက်အဖြစ်နဲ့ပြည့်ပြတ်သားသားညှိနှိုင်းခဲ့သူဝါရင်သန္ဓမန်ကြီးအနေနဲ့တရုတ်ဖီးယားပါရအောင်ယူပြီးဆွေးနွေးနိုင်ရင်ပိုထိရောက်နိုင်မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ဒီနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။စစောကဒီသတင်းအစီအစဉ်မှာကြားခဲ့ရတဲ့ဒီ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့မနေ့ကကြေညာချက်မှာမြန်မာနိုင်ငံအနောက်မြောက်ဒေသမှာလက်နက်ကင်ပဋိပက္ခအခြေအနေဟာပုံမဆိုးရွားလာနေပြီးတော့စစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေအများအပြားလိုအပ်နေတယ်လို့တတိပေးထားပါတယ်ဒီလိုမျိုးတတိပေးချက်အရနိုင်ငံတကာအကူအညီတွေရဖို့မျှော်လင့်ပေမဲ့လက်ရှိအခြေအနေတွေကြောင့်ပေါ့နော်အတားဆီးတွေရှိနေမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ပြပရောက်အကူအညီပေးရေးအဖွဲ့တချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
် UNOCHA ရဲ့ညင်ညာချက်ထဲမှာတော့ချင်းစကိုင်းနဲ့မကွေးတိုင်းတွေမှာမကြသေးမီကစစ်ကောင်စီတပ်နဲ့ချင်းဒေသကာကွယ်ရေးတပ် CDF ကြားတိုက်ပွဲဖြစ်ပွားနေတာမကွေးနဲ့စကိုင်းဘက်မှာလည်းဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်နေတဲ့အခြေအနေကပိုဆိုးလာတယ်လို့ဖော်ပြပါတယ် ဒီအခြေအနေတွေကြောင့်ဆစ်ဆောင်ဒုက္ခတွေဥယေတိုးလာနေပြီးအရေးပေါ်အကူအညီတွေပုံမလိုအပ်လာနေတယ်လို့လည်းဖော်ပြထားတာပါ UNO ချရဲ့ကြေညာချက်ကြောင့်နိုင်ငံတကာအကူအညီတွေပိုရလာနိုင်ပေမဲ့အကူအညီပေးရလမ်းကြောင်းတားမြစ်ပိတ်ပင်ခံရပွဲရှိတာကြောင့်လက်တလုံးမှာအရေးပေါ်အကူအညီတွေရရှိဖို့တိတ်မလွယ်ကူသေးဘူးလို့ American Washington DC area အခြေစိုက်ချင်းလူမှုအဖွဲ့အစည်းဥက္ကဋ္ဌဒွန်ခမ်ကပ်ကပြောပါတယ
်လက်တလောကတော့အကူအညီရဖို့တော့ကျွန်တော်တို့ကမျှော်လင့်ပါတယ်ဘာဖြစ်လို့လဲဆိုတော့အင်မတန်မှပဲစီးဝါအစလိုအပ်နေတယ်ဒါပေမဲ့ချက်ချင်းကအကူအညီရဖို့ကကြင်ကြံနေတာပေါ့ဘာဖြစ်လို့လဲဆိုတော့ဒီစစ်ကောင်စီရဲ့နေပြောမှာလည်းဒီထောက်ပံ့သွားလာနေတဲ့ဒီလမ်းကြောင်းတွေလည်းအကုန်လုံးပိတ်ထားတယ်ဆိုတော့လေတကယ်ရခဲ့ရင်တော့မှလိုအပ်တဲ့နေရာကိုထိထိရောက်ရောက်ရောက်နိုင်ဖို့ဆိုတာအင်ပတန်မှဒီချိန်မှာဖြစ်ခဲ့ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတည်းချင်းပြည်နယ်ထန်တလန်မြို့ကလက်နက်ကင်ပိဋိပတ်ခအတွင်းတမျိုးလုံးဤပါမီးလောင်ကျွမ်းခဲ့တာကြောင့်မြို့ကန်အားလုံးဘေးလွတ်ရာထွက်ပြေးတင်းရှောင်သွားရပြီးအရေးပေါ်အကူအညီအများအများလိုအပ်နေတာပါနိုင်ငံတကာကပေးလာမယ့်အကူအညီတွေကိုကြိုဆိုပေမဲ့ဒေသတွင်းထိုးစစ်တွေကိုတားဆီးနိုင်မှသာစစ်ရှောင်ဒုက္ခတဲ့အရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုပါဖြေရှင်းနိုင်လိမ့်မယ်လို့အမေရိကန်အင်ဒီယားနာပြည်နယ်အခြေစိုက် BACI အဖွဲ့အမှုဆောင်ဒါရိုက်တာအီလိုက်ဇာဘာနီကပြောပါတယ်
။ဦးချာကထုတ်ပြပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာကနေပြီးတော့မှအကူအညီတွေပံ့ပိုးပေးလာမယ်လို့တော့မျှော်လင့်ချင်ပါတယ်။ဒါပေမဲ့ဒီစစ်ကောင်စစ်တပ်မတော်တွေကနေတိုက်နေတဲ့ဟာကိုမရမချက်တရားနဲ့ပူဆူးလာဖို့ပဲရှိပါတယ်။ဆိုတော့နံပါတ်၁ကတော့တိုက်နေတာကိုရပ်ပါနံပါတ်၂ကတော့တကယ်လူအပ်နေတဲ့ကလေးတွေအပါဝင်မြို့သမီးတွေအပါဝင်လူအပ်နေတဲ့စားစရာအားလုံးရနိုင်ဖို့ရာနိုင်ငံတကာကနေပြီးတော့မှဝင်လာတဲ့ဟာရယ်ပြီးရင်လူကောမှရှိတဲ့ civil society ကနေပြီးတော့မှကူညီထောက်ပံ့ပေးတာဒီအားလုံးကိုဟန်တမရှိပံ့ပိုးပေးဖို့လိုတယ်ဆိုတာကိုတော့ကျွန်တော်တို့ပြောချင်ပါတယ်
ထန်တလန်ရေးကိုကုလလုံးညွန်ရေးကောင်စီမှအလေးထားဆွေးနွေးအရေးယူဆောင်ရွက်ပေးဖို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကအောက်တိုဘာ29ရက်နေ့မှာအစည်းအဝေးခန်းစာထုတ်ပြန်တိုက်တွန်းခဲ့တာပါဒါပေမဲ့လုံညွန်ရေးကောင်စီအပေါ်မျှော်လင့်ချက်နည်းနေပြီးအခြားလမ်းကြောင်းတွေနဲ့ချင်းကပ်ဆောင်ရွက်ဖို့ချင်းလူမှုအဖွဲ့အစည်းတွေကြိုးပမ်းနေတယ်လို့ဥက္ကဋ္ဌဒွန်ခမ်ခတ်ကပြောပါတယ
်လုံညွန်ရေးကောင်စီအနေနဲ့တော့အရေးယူဖို့ကကျွန်တော်တို့ခက်ခဲတာပေါ့ဘာဖြစ်လို့လဲဆိုတော့တရုတ်နဲ့ရုရှားကအငြင်းရန်ဒီတူအနာတုံးရမဒီစစ်ကောင်စီထက်ကနေသူတို့ပါလိရှိတဲ့အော်သမိုင်းလေးရှိတယ်။ဆိုတော့ကျွန်တော်တို့လုံချွင်ရေးကောင်စီရဲ့နေဘရမအကယ်၍အရေးမယူဘူးဆိုလို့ရှိရင်ကျွန်တော်ဂျန်နဲ့လမ်းကြောင်းနေသွားမှာပေါ့ဟို ICC တို့ ICJ တို့ဆိုတဲ့ဟိုတခြား International Court တွေကိုကျွန်တော်တို့သွားရမယ်။ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာက Crime Against Humanityကိုယ်ထဲမဟုတ်ပဲနဲ့နော် war crime လည်းဖြစ်တော့နော်အဓိကတော့ ICJ ကိုကျွန်တော်တို့သွားလို့ရတယ်ထန်တလာမင်းရှူတဲ့ကိစ္စကတော့လေဒီစစ်တပ်ကမင်းရှူတယ်ဆိုတဲ့ဥစ္စာကကျွန်တော်မှအခမ်းအမဟိုအထောက်အထား evidence ရှိပါတယ
်မေလာကစားခဲ့တဲ့လက်နက်ကင်ပြည်ပကတွေကြောင့်မြန်မာနိုင်ငံအနောက်ဘက်ခြမ်းဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း 38,000 လောက်အိုးအိမ်ဆုံးခွာခဲ့ရပြီးအိန္ဒိယနယ်စပ်အနီးထန်တလာမြို့မှာလည်းကိုလိုနေသူ 1,000 ကျော်ပါဝင်ချင်းပြည်နယ်မှာ 18,300 ထဲမှနေရှိနေကြောင်း UNO ချကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။မကြခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍထဲမှာတော့တဘာဝပတ်ဝန်းကျင်ဆိုင်ရာမြမပြဿနာများဆိုတဲ့အကြောင်းကိုဆွေးနွေးသုံးသပ်ထားတဲ့ဥကျော်စံတာရဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီတင်ပြမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကြာတာပတိတိနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်။အခုဒီကျမတို့ VOA မြန်မာပိုင်းကနက်နက်ခင်းအစီအစဉ်မှာထုံးလွှင့်နေတဲ့မီတာလိုင်းတွေကိုလည်းအသိပေးခြင်းပါတယ်။လိုင်းတိုမီတာ32 kHz 9335နဲ့9389လိုင်းတိုမီတာ49 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွယ်အတွက်ဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီလူတည်းလူလူတည်းလုံးနေနဲ့ကြည့်မယ်ဆိုရင်တော့ဒီထိုးပြီးတဲ့လူဦးရေအနေအတွက်ကနည်းနေသေးတယ်လို့ပြောနိုင်ပါတယ်။အဲ့
တော့ဒါကတော့မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနေနေတဲ့အခြေအနေတွေနဲ့ပတ်သက်လို့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့ဥကြော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။အခုဒီဆယ်စုနှစ်အကုန်2030ပြည့်မှာကဘာပေါ်တစ်တော့ပြုံးတိမှုကိုအဆုံးသတ်ဖို့ COP26 ခေါ်ကဘာဥဒုရာသီဆိုင်ရာညီလာခံကြီးမှာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအတွက်ကောဒါဟာဖြစ်နိုင်ပါမလား။ကဘာပေါ်မှာတဘာဝဘေးရန်ဒီရဲ့ဒဏ်ကိုခံရနိုင်ပွဲအရှိဆုံးစီးရင်ထဲမှာပါဝင်နေတဲ့မြန်မာနိုင်ငံအတွက်တတိပြုစရာတွေကဘာတွေပါလဲ။ဒါရီနဲ့ပတ်သက်ပြီးတော့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးတက်ကြွလှုပ်ရှားသူဒေါ်ဒေဝီတန့်စင်နဲ့ဥကြော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ရှမဒေါ်ဒေဝီတန့်စင်ခင်ဗျာအခုဂလတ်စကိုမှာဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ညီလာခံကြီးကျင်းပနေပါတယ်။2030ပြည့်မှာစစ်တော်ပြုံးတိမှုတဆီရေးဆိုတာပါတော့ကျွန်တော်စမေးချင်ပါတယ်။2030မှာမြန်မာနိုင်ငံစစ်တော်ပြုံးတိမှုရဆိုင်နိုင်မဲ့အလားအလားဘလောက်ရှိကြလဲဆိုတာပထမဆုံးပြောပြပါခင်ဗျာ
။ဗမာပြည်ကတတော်ပြုံးပြီးမှုမှာအဆက်နံပါတ်3ပဲ။အရင်တွေးနေကြတာလေဒီတတော်တွေပြုံးပြီးတာမှလည်းကျမတို့ဗမာပြည်ကမလွတ်ပါ။အဲ့တော့ဒီကိစ္စတွေကိုကျမပြောချင်တာတော့ကျမတို့ကတတော်မှာဥပဒေရှိပြီးသားဆရာရဲ့။နောက်ပို့ရင်လည်း British လက်ထက်ကသူတို့အုပ်ချုပ်တဲ့ချင်းအခါတုန်းကပေါ့နော်ဒီကျွန်းတက်တံပိုးကိုတီးတဲ့အခါကျတော့ပညာရှင်တွေခေါ်ပြီးတော့တုတ်တေတနာလုပ်ခဲ့တယ်ဆရာဒီ230ကြာမှဒါတပတ်နဲ့ခုတ်မယ်လုံးပတ်ဟာလာ5ပေ6ပေရှိတော့မှတို့ခုတ်မယ်အဲ့လိုပေါ့အမြင့်ပါညာလဲအဲ့လိုတွေတို့တတ်မှတ်ခဲ့ကြဒါကိုရေရှည်ချိန်သိမ့်ဖို့တို့ကတော့အလုံးလုပ်ပေးခဲ့တာပေါ့ဒါမှမဟုတ်ဒီဘက်ကနောက်ပိုင်းမှာဒါတွေကိုဆက်လက်ပြီးမချိန်သိမ့်နိုင်ခဲ့နော်အဲ့တော့တတော်တွေပြုံးပြီးတယ်လို့သာပြောနေတာလေဒါတွေကိုဒီခိုးထုတ်တဲ့ဟာတွေကိုဥပဒေနဲ့နိုင်နိုင်နည်းနည်းမထိန်သိမ်းနိုင်ခဲ့ဘူးနော်အဲ့ဒီဟာကြီးဟာကျမတို့ဒီမြန်မာပြည်ရဲ့အားငယ်ချက်ပေါ့
ဟုတ်ကဲ့
ဒီနေ့ချိန်ရပါပဲချက
်မြန်မာတချို့ပြောကြတာကတော့အမရှိရဲ့လူတွေကို၌ကချိုးဖောက်တာကင်းလို့ခွင့်ရပြီးတော့လုံနေကြတာတွေ့ရတယ်ဆိုပြီးတော့လေဝေဖန်ကြပါတယ်အဲ့ဒါကဘယ်လောက်မှန်ပါလဲခင်ဗျာ
ကျန်ကတော့ဆရာဦးရဲ့မြင့်ရေးခဲ့ပါလေဆရာကတတော်ပါပဲတတော်သမားတူရဲ့ရင်ဖွင့်တာမှာဆရာအကုန်လုံးခက်အလိုက်ပါပဲတတော်တွေကိုဘလို့အဆင်ပြေထိမ့်သိမ့်လာလဲဆိုတဲ့ဟာကိုဆရာကြီးပြခဲ့တာပါအဲ့တော့အဲ့ဒီအချိန်တုန်းကကိုလိုနီခစ်တို့ဘာလို့ဖြစ်လာပေမဲ့လို့ဗမာပြည်မှာတာဝန်ရှိတဲ့အထက်ပိုင်းအရာရှိကြီးတွေကဒါကိုလောက်ပါဆိုပေမဲ့တို့ကဒါကိုအချိုးအချောင်းနဲ့ပြန်ပြီးတော့ဒါတွေဟာလုံးလုံးမရဘူး။နော်ဘလုံးဘလုံးဆိုတာကိုပြန်ပြောတဲ့အခါမှာကိုကကလည်းလက်ခံနေဆရာ။အဲ့ဒါလုံပါလေ။ဘာလို့ဆိုတော့နားစင်တိုက်ကျွမ်းတဲ့ပညာရှင်တွေပြောတဲ့ဟာကိုအုံချုပ်တဲ့လူတွေကမူဝါဒချတဲ့လူတွေကနားထောင်မှုလို့လေ။
နောက်တစ်ခုကကဘာမှာဥရရာစီစိုးဝမှုဒဏ်ကိုအများဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ပြောကြပါဗျာ။ပါပါတယ
်ဗျာ။
တချို့ကအဲ့ဒါကိုဒီရောက်တော့တွေပေါ့လူမှုတော်တွေပြုံးတီးသွားတာတွေနောက်ပြီးတော့ဆယ်မြောင်းဆောက်လုပ်တဲ့ကိစ္စတွေကြောင့်ဖြစ်တယ်ဆိုတော့ထောက်ပြကြပါတယ်ဆိုတော့အဲ့ဒီတော့ဒီရောက်တော့ပြုံးတီးမှုနဲ့အဲ့ဒီဆယ်မြောင်းတွေတာတမန်တွေတိဆောက်တဲ့ကိစ္စကတော့ဘယ်လောက်ထိဆိုးရနေပါလဲခင်ဗျာ။
เออจม้าเนี่ยเซียมยองถั่วไปเว้ยเสียอ่ะแล้วจม้าเซียมยองถั่วสรแล้วเซียมยองหาโลอัดแต่ญามา ောက်လို့ရှိရင်အမတမအသုံးဝင်မှာဒါကျမတို့လောက်ခဲ့တဲ့90အထိပေါ့နော်အဲ့ဒီအချိန်တွေမှာတော့ဒါဟာတွက်ချက်တာတွေကလည်းမှတ်နေနှစ်တရာရဲ့ခမန်းချက်တွေ maximum blood draw လာမယ်ပါမယ်ဆိုတာလည်းမှတ်နေကြီးကြီးဖို့တွေပါလို့ပေါ့နော်နောက်တော့တစ်နှစ်တကြလည်းအဲ့ဒီအချိန်အထိဒါလောက်ကြတော့မယ်ဒါပေမဲ့နောက်ပိုင်းကြတော့ဒါဟာ business တစ်ခုလို့ဖြစ်လာတယ်ဆရာဒီဆယ်တွေကိုဟာမလိုအပ်ဖဲလဲဆောက်တယ်ဆိုတော့ကျမတို့ဗမာပြည်မှာဆယ်ကအများကြီးပဲ300ကျော်လောက်ကိုရှိတယ်။နောက်တချို့ဆယ်တွေဆိုဆောက်ပြီးတော့ရေမနေတာတွေရှိတယ်။အဲ့တော့ကျမပြောတာကနည်းပညာအရာရောမလိုအပ်ဖဲနဲ့ရောဒီဆယ်ဆောက်မှုတွေကိုမလုပ်သေးခြင်းရှိတဲ့ဆယ်တွေကိုပဲကျမတို့က maintenance ပေါ့နော်ဒီမုန်းမှန်ပြီးတော့ဒီတဲ့ခိုင်ကားအောင်ဒီတဲ့ကောင်းအောင်ပေါ့ပြန်လုပ်ဖို့ management ပေါ့ဒီဟာတွေကိုဟိုပုံပြီးတော့လုပ်စီခြင်းလေအဲ့တော့ဒီရတော့ကြတော့လေဆရာပြောသလိုပဲဒီဒီရတော့ကိုဆရာကြီးဦးအောင်ကကျမတို့မြမအစိမ်းအောင်ကိုညာကန်ဟိုအကြံပေးပေါ့နော်ဆရာကြီးကနိုင်ငံကလည်းဖြစ်တော့ကျမတို့เนี่ยတွဲအလုပ်လုပ်ပြီးတော့သူကမပြောလဲဆိုတော့ဒီဒီရောဟာတဲ့တိတ်အရေးကြီးတယ်ပေါ့เนาะဒီကာဗွန်စုံမှုမှလည်းတဲ့သူကပုံမှန်မှရှိတဲ့အပင်နေတဲ့ဘူးတဲ့ဒီ23ဆစုံယူအားရှိတယ်တဲ့နောက်တော့ဒီလေပြင်းပုံတိုင်းတော့ပါလို့ပေါ့လာတဲ့အခါမှလည်းတဲ့သူကအကာအကွယ်ဖြစ်တယ်ပေါ့ဆိုပြီးတော့ကျမတို့နာကျင်ဖြစ်ပြီးတဲ့အခါမှအဲ့ဒီအရာဝီတိုင်းကိုဆင်းပြီးတော့ဒါဒီတော့ပညာပေးတယ်ပေးရပါတော့အချိန်နေဘလို့ရှိလဲဆိုနောက်တစ်ခေါက်ပြန်ကြည့်တဲ့အခါမှာအဲ့ဒီကလူကဘာပြောလဲဆိုတော့ဆရာကြီးတို့ဆရာမကြီးတို့လာပြီးဟောပြောတာကိုတဲ့ကျွန်တော်တို့သဘောပေါက်ပါတယ်တဲ့ဒါပေမဲ့တဲ့ကျွန်တော်တို့မှတဲ့ကျွန်တော်တို့ကအထာခံနိုင်တယ်မဲတဲ့ကျွန်တော်တို့ကလေးတွေငိုတဲ့အခါမှာတဲ့ကျွန်တော်တို့ကဒီတော့ဟိုတဲ့ဟလာပြောတိုင်းတော့ဘာတို့ညာတို့ဒီရှောင်းပြီးတော့မကျွေးလို့မရဘူးတဲ့အဲ့တော့ဒီအပင်ကိုပဲသွားထိရတယ်မိသွေးဖုတ်ဖို့တော့ဘာလို့ပေါ့နော်ဆိုတော့အဲ့ဒီမှာဆရာအုံးကပြောခဲ့ဘူးပါလေဒါဆိုရင်ဒါသူတို့ရဲ့ livelihood ပေါ့သူတို့ရဲ့စားဝတ်နေရေးကိုအစားထိုးပြီးမှသာရရင်ဒီကိစ္စဟာရင်းရှင်းကြီးမြဲမဲ့လုပ်ငန်းဖြစ်တယ်ပေါ့အဲ့တော့ကျမတို့ကအဲ့ဒါတွေလည်းသတိထားရမှာပါမလုပ်ပါနဲ့မလုပ်ပါနဲ့လို့ awareness အနေနဲ့ပေါ့နော်သူတို့အသိပညာဆိုသူတို့ဒီအသိပညာတွေကိုရတယ်သိတယ်ဒါပေမဲ့လို့လေသူတို့ရဲ့စားဝတ်နေရေးကိုကျမတို့ရေရှည်ပေါ့ရန်တစ်ခုမဖွင့်ပေးခဲ့ရင်ဒီလုံဟာမအောင်နိုင်ဘူးဆိုတာကိုဆရာဦးကပြောသွားပြီးပါတယ်ဟုတ်ကဲ့ရှင
်ဒီတိုင်းကလည်းနိုင်ငံတကာမှလည်းပဲဒီစကားကနေကြားပါတယ်ဆင်းရဲနိုင်ငံတွေကငါတို့ကဒီသဘာဝပတ်ဝန်းကျင်ကိုတိုက်ရိုက်အဆုံးချပြီးတော့မိခွန်ရဆိုတော့မင်းတို့ဖွံ့ဖြိုးပြီးနိုင်ငံတွေလိုနေလို့မရဘူးအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့နိုင်ငံတွေမင်းတို့ပတ်စံပံပိုးပေးပါလို့တောင်းကြပါရဲ့အခုတော့သူတို့ဂတိပေးတာဂတိကဝဟုတ်ကဲ့ဂတိကဝပေးတာတော့အများကြီးကြားပါရဲ့ဒါပေမဲ့အဲ့ဒီဂတိကဝကိုအကောင့်တွေဖုံးဆိုတော့ဘလောက်ညှော်လင့်ချက်ထားပါလဲဆရာမတကယ်ဖြစ်လာလိမ့်မယ်လို့အဲ့ဒါကျွန်တော်ပြည်တွင်းမှာရောနိုင်ငံတကာအနေနဲ့ရောလိုအပ်လို့တည်တော်ကိုမိခိုးရတဲ့ဆိုတဲ့လူတွေကိုမမိခိုးရအောင်အထောက်ပံ့ပေးနိုင်မယ့်ကိစ္စနိုင်ငံတကာရောမြန်မာနိုင်ငံအခြေအနေရောဘယ်လိုဖြစ်နိုင်ပါလဲလား
အဲ့တော့ကျမတို့အထူးသဖြင့်ဒီမဖွံ့ဖြိုးသေးတဲ့နိုင်ငံတွေပေါ့နော်ဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကတော့ဤပညာရပ်တွေရောငွေရေးကြေးရောနောက်သူတို့ရဲ့ဒီပညာရပ်ဆိုင်ရာတွေးခေါ်မှုအဆင့်မြင့်တဲ့အတွက်ကြောင့်ဒီ global warming climate change ပေါ့ကဘာကြီးပူနွေးလာတာကြောင့်ဓာတ်ပြီးဥတုပြောင်းလဲတယ်ဆိုတာသူတို့တိုင်းပြည်တွေကနော်ဟိုလုံးတလောက်ပြန်ပြီးတော့ဖာထင်းနိုင်တယ်ဆရာကျမတို့ကတော့ခုနလိုပဲတင်းတန်းနေသေးတယ်ဟာလာဒီထပ်ပံ့ကြေးတွေလည်းဘလောက်ပဲလုံးလုံးသူတို့ရဲ့ကုနာစောင်းဝင်နေရင်းကိုကျမတို့ကဟိုတည်းမော်ရေရှိမထိမ့်ပေးထားနိုင်ဘူးအစာမထိုးပေးထားနိုင်ဘူးဆိုရင်တစ်ခုတ်ကမကောင်းဘူးเนาะဒီရေတော့ခုတ်ကမကောင်းဘူးဆိုတာသူတို့သိတယ်မယ်လေအဲ့ဒါကိုသူတို့ဒီစောင်းဝင်နေရင်းမဖူလုံတဲ့အတွက်ဘဝလုံခြုံမှုမရှိတဲ့အတွက်သူတို့ကတော့ဒါတွေကိုထပ်ပြီးကျွလွန်နေမှာပဲလေအဲ့တော့ဆရာအောင်ပြောသလိုပေါ့ဒီမှာတစ်ခုခုတိုက်ပြိုးပဲဒါမှမဟုတ်ရင်သူတို့ကိုအစာထိုးပေါ့အုံဒီနဲ့ပတ်သက်တဲ့လုံငန်းเนาะအုံဆိုင်ချစ်တာတို့ဘာတို့အဲ့လိုမျိုးတွေတခုခုရရှိသူတို့လောက်စားနိုင်တဲ့လုံငန်းတွေကိုတဲ့လောက်ပေးမှဆိုတော့အဲ့ဒါဟာတော့ကျွန်မထင်တယ်အဖြေလို့ထင်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ဒါတော့လူတွေကမိခိုနေရတဲ့ကိစ္စမရမ်းမသေးကိစ္စဒါမှမဟုတ်နောက်တစ်ခုပို့ပြီးဆွတယ်လို့ထင်တာကတော့လုံငန်းရှင်တွေလုံနိုင်ကင်နိုင်တဲ့လူပိုင်ခွင့် good 20 euro ရတဲ့လူတွေကဒီရတဲ့ပို့ပြီးတော့ကြည်ကြဲရဲ့ တတော်ခုတ်တာတို့ဥမာဖြင့်ဒီရောဆိုရင်လည်းပဲမွေးမြူရေးတို့အတွက်အဲ့ဟာတွေကိုဖြည့်ဆည်းလိုက်ပြီးတော့သူတို့ရဲ့စီးပွားဖြစ်လောက်တာတို့ဘာလို့ဒီကိစ္စတွေကိုဟန်တာနိုင်မဲ့အခြေအနေကမရှိဘူးလားခင်ဗျာ။အဲ့ဒါတော့
တော်တော်များများပေါ့မြန်မာနိုင်ငံမှမဟုတ်ဘူးဆရာ။ဒီမှာလင်းလာတဲ့လောက်တော့တော်တော်ကိုဒီမဖွင့်ပြိုးသေးတဲ့နိုင်ငံတွေမှာဒီလုပ်ငန်းရှင်တွေနဲ့ပေါ့နော်အစိုးရနဲ့လည်းပူးပေါင်းပြီးတော့ဒီကိစ္စတွေကိုတိုင်တွယ်တဲ့နေရာမှာမမှန်ကန်တဲ့အတွက်ဥပဒေခိုင်မာမှုမရှိတဲ့အတွက်ဒီလိုမျိုးအောက်ခြေမှာတော့ခံရတဲ့အတိုင်းကြီးတွေအများကြီးပါပဲ။အဲ့တော့ကျွန်မပြောချင်တာကဆရာအခုကဘာကြီးပူနွေးတယ်ဟလားပူနွေးမှုကြောင့်ဒါယောဂဗျာတွေဒါတွေလည်းသိပ္ပံဆရာဒီဟလားသူတိတနာလောက်တဲ့လူတွေကအပေါင်းဟောပြောပြီးသားချမ်းသာပြီးအခုပြောနေတာကမှနားမထောင်ဘူးเนาะဒီ Plus 26ကကျွန်မတို့ပုံမှန်နော်ဒီကာဗွန်ဒိုင်အောက်ဆိုက်တွေလေထူထဲမှာရှိတာကိုပြန်ဖြစ်ဖို့မစင်စားနဲ့နော်ဒါကိုဒီကမတိုးရအောင်လေပြင်ဆင်နေတာဖြစ်တယ်ဆိုတာလူတိုင်းသိဖို့တော့လိုတယ်နော်အဲ့ဒီထဲမှာ policy maker တွေလည်းပါတယ်ဥပဒေကြံထားနိုင်တဲ့လူတွေကားစီးနိုင်တဲ့လူတွေနောက်တော့လုပ်ငန်းရှင်တွေစီးပွားရေးသမားတွေနောက်တော့ပြည်သူလူထုနော်အဲ့ဒီတုံးပလဲနားလဲမှာအခုလို့ covid ကြီးဖြစ်တဲ့ခါကျတော့ကမ္ဘာလုံးထိခိုက်သွားကျမတို့ကတိုင်းပြည်တိုင်းကျန်တဲ့ထူထောင်တဲ့နေရာမှာစုပေါင်းပြီးတော့အတွေ့အခေါ်ကြီးပြောင်းပြီးတော့လုပ်ကြရမှာသူတို့နာရစေကိုတော့အตาရမှဖြစ်မယ်ဆိုလို့ရှိရင်ဒီရက်မကပေါ့ကြီးမားတဲ့ကာယောဂါကြီးနဲ့ရှင်ဆိုင်တွေ့ရမှာပဲ
နောက်တစ်ခုကဒီကာဗွန်ဒိုင်အောက်ဆိုက်ကိစ္စပေါ့လေမြန်မာနိုင်ငံမှာထုတ်လွှင့်တဲ့ပမာဏကတော့စစ်မှုထွန်းကားတဲ့နိုင်ငံတွေတော့မများဘူးလို့ထင်ပါတယ်ဒါပေမဲ့ဒီလေတို့ညနမှုစရာကအမျိုးသားရေးနယ်နိမိတ်စွာရှိရမှုတော့ဘေးကလည်းလာတာပဲပေါ့ဆရာမအတူတူမြန်မာနိုင်ငံတရုတ်တို့အိန္ဒိယတို့ရဲ့ကြားမှာရောက်နေတော့ဒီကိစ္စကမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါလဲခင်ဗျာအဲ့တော့
ဒီလေတို့ညနမှုကတော့ဆရာကြီးအခုလက်တွေ့ပါပဲဒီညစ်တယ်လူဟာစမ်းနဲ့ချီပြီးတိနေတယ်လေတို့ညနမှုကြောင့်ဒီပြန်ပြီးတော့ညနမှုတွေကိုစေကြောနေရတယ်ဆိုတာတွေကဒါသတင်းတွေကကမ္ဘာမှာရှိနေတာပဲเนาะဒီကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ပြီးလေထုညဉ့်ညာနဲ့တိုင်းပြည်နှစ်ခုကြားမှာဗမာပြည်ကရှိနေတယ်ခေါ့ဟိုတနိုင်ငံနဲ့တနိုင်ငံเนาะဒီ transboundary ပေါ့ကူးတဲ့ဟာတွေရှိတယ
်နောက်တစ်ခုကမြန်မာနိုင်ငံရဲ့ပတ်ဝန်းကျင်ညီနောင်မှုကိုပြောရခါမှာ waste management အမိုက်စွန်ပစ်တဲ့စနစ်ဟာလည်းပဲတော်တော်ဆိုးရွားရလို့ဝေဖန်ထောက်ပြကြတာတွေ့ရပါတယ
်ဒါကြတော့အဆိုးရွားကိုတစ်ဖက်တည်းလဲကိုပြထားလို့မရဘူးเนาะဒီသူကလည်းတစ်ဖက်ကစီကန်းရှိမယ်ဟလားအစိုးရကလည်းတင်ချစနစ်တကြပေါ့အမိုက်သိန်းတာကိုတိမ့်မယ်အခုတော့အမိုက်ပုံးတွေကိုရက်ွက်တိုင်းရဲ့လမ်းထိပ်တွေမှာဘာတွေမှာချတယ်ဒါပေမဲ့အမိုက်ပုံးကပြည့်တယ်ပဲလို့လည်းလူများတိုင်းကြီးတွေဆိုအချိန်တန်လို့ဟလားဇာဆွဲသွားပြီးတော့အမိုက်ကလည်းခွဲထည့်ထားမယ်ဟလားစက်ကူကစက်ကူဖန်ဟာဖန်ဆိုရင်ကိုကစက်ယုံကအစင်တဲ့ကောင်ရီဆိုင်ကလင်းပေါ့ပြန်လဲပြုပြင်ပြီးအသုံးပြုမဲ့ပစ္စည်းလုပ်ဖို့ပေါ့မဆက်ဘူးဆိုလဲပြောဖတ်လုပ်ပြီးတော့ပြန်ပြီးဆက်ပြီးဒီပါလီထုံမယ်ဟလာအဲ့လိုမျိုးလုံးမဲ့ဆက်ယုံကလည်းအဆင်သင့်လို့မရှိဘူးဆရာအဲ့ဒီအခက်အခဲတွေကလည်းရှိပါတယ
်ဦးကျော်စန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးတက်ကြွလှုပ်ရှားသူဒေါ်ဒေဝီတန့်စင်နဲ့ဆက်သွယ်မင်းမြန်တင်ဆက်ခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်မြန်မာနိုင်ငံမှာကိုဗစ်စတုထလိုင်းကြုံတွေ့မယ်ဆိုရင်ကာကွယ်ဆေးမထိုးနှံရသူတွေဟာကိုဗစ်ကူးစက်မှုဒဏ်ကိုခံရမယ့်အလားအလာများနေတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာတန့်စင်ကတင်ဆက်ထားပါရှင်
မနက်ကကိုဗစ်ကာကွယ်ဆေးထိုးနှံပေးတဲ့သူတွေရှိပေမဲ့တပီလုံးတိုင်းလာနေနဲ့ကြည့်မယ်ဆိုရင်တော့ထိုးနှံပေးတဲ့သူအရေးအတွက်ဟာနေပါနေသေးတာပါနောက်တစ်ခုကိုဗစ်ကူးစက်မှုလာကြုံတွေ့လာမယ်ဆိုရင်ကာကွယ်ဆေးမထိုးနှံရသေးတဲ့သူတွေဟာကိုဗစ်ကူးစက်မှုတန်ကိုခံရဖို့အခွင့်အရေးများတဲ့သူတွေဖြစ်တယ်လို့အထွေထွေရောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာမောင်ကျော်နိုင်ကအခုလိုပြောပါတယ
်ကာကွယ်ဆေးထိုးပြီးတဲ့သူတွေလည်းတော်တော်များများတော့ရှိကြပြီပေါ့နော်ဒါပေမဲ့ဒီပြည်သူပြည်လူလူတရားလုံးနေနဲ့ကြည့်မယ်ဆိုရင်တော့ဒီထိုးပြီးတဲ့လူဦးရေအနေအတွက်ကနည်းနေသေးတယ်လို့ပြောနိုင်ပါတယ်အဲ့တော့ကျားတို့ဒါဆိုရင်ကိုဗစ်ရောဂါပဲသူတွေထပ်ပြီးဖြစ်နိုင်ကြလေပေါ့။ဘာလို့လဲဆိုတော့သရုပ်ထလိုင်းအကယ်၍များဖြစ်ပွားလာခဲ့ရင်ဖြစ်ပွားမှုနှုန်းပြန်မြင့်လာရင်ဘယ်သူတွေဖြစ်မှာလဲဆိုတော့နံပါတ်1ကတော့ကာကွယ်ဆေးမထိုးရသေးတဲ့လူတွေနံပါတ်2ကိုဗစ် -19 ရောဂါတတိယလိုင်းမှာမခံစားသေးရတဲ့လူတွေအဓိကဖြစ်မှာ
ကိုဗစ်ရောဂါဖြစ်ပေါ်ပြီးတဲ့တွေမှာရောဂါကုကံတဲ့ကိုဟန်စနစ်ဖွံ့ဖြိုးလာတဲ့ဆိုပေမဲ့ရောဂါကုဆက်ရာကနေဖြစ်ပေါ်လာတဲ့ကိုဟန်စနစ်ဟာအချိန်အဖြစ်6လပတ်ဝန်းကျင်သာအဆန့်ရှိနိုင်တယ်လို့ပညာရှင်တွေကသုံးသပ်ထားကြတာပါကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွေမှာရောဂါကုဆက်ခံရတဲ့သူတွေဟာအချိန်အားဖြင့်6လကျော်ကြာမြင့်လာပြီဖြစ်တာကြောင့်နောက်ထပ်ကိုဗစ်ကုဆက်မှုလိုင်းကိုကြုံတွေ့လာမယ်ဆိုရင်လုံလောက်တဲ့ရောဂါကုခံမှုကိုဗစ်ဆနစ်ကျန်ရှိနိုင်မှာမဟုတ်ဘူးလို့ဒေါက်တာဦးမောင်ကျွန်တော်ကရှင်းပြပါရစေ။
အဲ့တော့ပထမချိန်နဲ့ဒုတိယလိုင်းမှာဆရာတို့ဒီကိုဗစ် -19 ရောဂါဖြစ်ပွားတဲ့သူတွေရှိပေမဲ့လည်းသူတို့ရဲ့ကာကွယ်တဲ့ဓာတ်က6လလောက်ထိပဲခံမယ်လို့မှန်းဆထားကြတယ်။ဒါကြောင့်မို့ဒုတိယလိုင်းမှာဖြစ်ပွားပြီးတဲ့လူတွေကကာကွယ်ဆေးများမထိုးထားခဲ့ရင်သူတို့ဒီဇရုတ်ထလိုင်းနောက်ထပ်2လ3လအတွင်းမှာလေကိုဗစ်ရောဂါ19ရောဂါဖြစ်ပွားလာပြီဆိုကူးစက်နိုင်မှုတဲ့အထဲမှာသူတို့ပါတယ်ပေါ့နော်အဲ့တော့ high risk ထဲမှာပါတဲ့သူတွေကအဲ့လိုလူတွေဖြစ်တယ်
တတိယလိုင်းမှာကိုဗစ်ဖြစ်ခဲ့တဲ့သူတွေနဲ့ကိုဗစ်ကာကွယ်ဆေးထိုးထားတဲ့သူတွေဟာခန္ဓာကိုယ်ထဲမှာကိုဗစ်ကိုတွန်းလှန်ဖို့ကိုယ်ခံအားရှိနေတယ်ဆိုပေမဲ့ကူးစက်တဲ့ရောဂါဘူးပမာဏနဲ့ကိုယ်ခံအားစနစ်ကကုခံနိုင်တဲ့ပမာဏမမြတ်တဲ့အခါရောဂါကူးစက်ခံရဖို့အခွင့်အရေးရှိနေတဲ့အကြောင်းကိုဗစ်ကာကွယ်နည်းလမ်းတွေကိုဆက်လက်လှုံ့ဆော်နေထိုင်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ကာကွယ်ဆေးထိုးထားတဲ့သူတွေရောဂါဖြစ်တတိယလိုင်းမှာ COVID-19 ရောဂါဖြစ်ပွားပြီးတဲ့သူတွေအနေနဲ့ကလည်းကိုယ့်ရဲ့ပတ်ဝန်းကျင်မှာ COVID-19 virus ကြီးများပြားကိုကိုကရှုဆိုင်မိတယ်ထိတွေ့မိမယ်ဆိုရင်သူတို့မှလည်း COVID-19 ရောဂါဖြစ်ပွားလဲဖြစ်ပွားနိုင်တယ်သူတို့ကတစ်ဆင့်တခြားသူကိုလည်းပြန်ပြီးတော့ကူးစက်နိုင်ဒါကြောင့်မလို့ဆရာတို့ကဒီ COVID ကာကွယ်ဆေးထိုးပြီးတာပဲဖြစ်ဖြစ် COVID-19 ရောဂါဖြစ်ပွားသူပဲဖြစ်ဖြစ်ဆရာတို့ကာကွယ်တဲ့နည်းတွေကဆက်လက်လိုက်နာဖို့လိုအပ်နေသေးတယ်ဒါမှသာလေဆရာတို့နောက်တစ်ခေါက်ဖြစ်ပွားလာနိုင်တဲ့ဇရုကလိုင်းကိုကာကွယ်ရရမယ်ပေါ့နော
်ယောဂဖြစ်ကူးတာကြောင့်လည်းဖြစ်ဖြစ်ကာကွယ်ဆေးထိုးလိုက်တာကြောင့်လည်းဖြစ်ဖြစ်ယောဂခုခံကာကွယ်တဲ့တက်တွေထပ်ပေါ်တဲ့နေရာမှာတုံ့ပြန်မှုတွေဟာလူတူးနဲ့တူအတိအကျတူညီမှုမရှိနိုင်ဘူးလို့သိရပါတယ်ယောဂခုခံကာကွယ်တဲ့တက်တွေလုံလုံလောက်လောက်ရှိမရှိဆိုတာကိုတိုင်တာဖို့မလွယ်ဘူးလားကြောင့်ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ကိုဗစ်ကာကွယ်နည်းလမ်းတွေကိုမပြတ်မကွက်လိုက်နာလုံဆောင်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဇရုထလိုင်းကိုကာကွယ်ဖို့အတွက်အဓိကကဘာလဲဆိုရင်ကိုယ့်ရဲ့ပတ်လေရုပတ်ဝန်းကျင်ထဲမှာ COVID-19 ရောဂါပိုးတွေမရှိနေစေရေးပေါ့အဲ့တော့ကာကွယ်ဆေးထိုးထားတဲ့လူဒီဘိုးကိုတိုက်ထုတ်နိုင်တယ်ဆိုသူ့ရဲ့ခန္ဓာကိုယ်မှာမရှိဘူး COVID-19 ရောဂါဖြစ်တဲ့လေကိုယ်မှာကာကွယ်ရေးဓာတ်တွေရှိတယ် COVID-19 ရောဂါခန္ဓာကိုယ်ထဲဝင်လာတယ်တိုက်ထုတ်လိုက်တယ်သူ့ခန္ဓာကိုယ်ကနေအပြင်ကိုမထွက်ဘူးဆိုရင်ပတ်ဝန်းကျင်မှာမရှိနိုင်ဘူးအဲ့တော့ COVID-19 ရောဂါဖြစ်ပွားနေတဲ့သူတောင်မှဒီ N95 mask ကိုအုပ်ထားမယ်ဆိုရင်သူ့ရဲ့ခန္ဓာကိုယ်ကနေပိုးတွေပတ်ဝန်းကျင်ကိုမရောက်နိုင်အဲ့တော့ပတ်ဝန်းကျင်မှာ COVID-19 ပိုးမရှိရင်တခြားသူကိုကူးစက်မှုရာဂိုင်းတုန်းကလည်းအလွန်နှဲသွားမယ်ပေါ့နော်။ဒါကြောင့်ဇရုတ်ထလိုင်းမဖြစ်စေချင်ဘူးဆိုတော့တမတ်တက်လို့ရမှာကတော့ကာကွယ်ဆေးတွေကိုတတ်နိုင်သရွေ့လူများများကိုထိုးနှက်ထားနိုင်ရမယ်။ကာကွယ်ဆေးထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေမိမိခန္ဓာကိုယ်မှာဝင်ရောက်နိုင်တဲ့ COVID-19 ပိုးပတ်ဝန်းကျင်နဲ့တခြားသူတွေကိုမပြန့်နှံ့နိုင်ရေးဆောင်ရွက်နိုင်မယ်ဆိုရင်ဇရုတ်ထလိုင်းကိုကာကွယ်ပေးတာဖြစ်သွားမယ်ပေါ့နော်။အဲ့တော့ဒီသိပညာလေးတွေရှိပြီးတော့လူတူးချင်းတူးချင်းကနေဆက်ပြီးတော့ကာကွယ်ဒီလမ်းတွေကိုဆက်ပြီးတိုင်းနာသွားမှသာလျှင်ဆရာတို့ဇရုတ်ထလိုင်းကြီးကြုံတွေ့မှပြီးကာကွယ်နိုင်မှာဖြစ်ပါတယ
်။ကိုဗစ်ဇရုတ်ထလိုင်းကြုံတွေ့မယ်ဆိုရင်ကာကွယ်ဆေးမထိုးနိုင်ရသေးတဲ့သူတွေဟာကိုဗစ်ကူးစက်မှုတံကိုခံရဖို့အခွင့်အရေးများတဲ့သူတွေဖြစ်တာကြောင့်ကာကွယ်ဆေးထိုးခြင်းပါဝင်ကိုဗစ်ကာကွယ်နည်းလမ်းတွေကိုမမေ့မလျော့လိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ပြန်ဆုံးပ
ဒေါက်တာတန်းစော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်။မကြခင်မှာတော့အားကစားကဏ္ဍကိုနားဆင်ရမှာပါ။ VOE မြန်မာပိုင်းကအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေရမှာ။ကြာတာပတိနေ့ညအစီအစဉ်မှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်တိုင်းရင်းသတင်းလွှာစတာတွေကိုထုတ်လွှင့်မှာပါရှင
်။ VOE American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဒီကြာတာပတိနေ့အနေနဲ့ခင်းအစီအစဉ်ကိုရေဒီယိုကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်တင်ဆက်နေပါတယ်တွင်ဓာတ်ရိုက်တင်ဆက်နေပါတယ်ရှင်အခုလို့ကျမတို့တင်ဆက်မှုတွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ
ဒါကတော့အီဂျစ်နိုင်ငံက Empower Bolon Academy ဖြစ်ပါတယ်။ Bolon Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံကမိန်ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolon Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကာရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolon Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Bolon ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bolon Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bolon Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီ Bolon Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ جماعه ငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဘားအိုင်လန်တက္ကသိုလ်ကနေအားကစားကျန်းမာရေးနဲ့ကုကာကျန်းခိုင်မှုပညာရေးနဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကြီးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتسنن ني ايوه ما بولون سابي كذا كده با بتما رون غارو وادنا ايا ابيو كذا را با ده بيمه ناو باي ما رو جماعه بولون كذا يا را كو تچا هاري تو بو جايت دي سورا تي لا بي အဲ့ဒီနောက်ပိုင်းကစဘောလုံးသမားဖြစ်ဖို့ကြိုးပမ်းခဲ့တာပါပထမတော့ကျမကျောင်းကအသင်းမှာစပြီးကစားခဲ့ပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါအဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပ
ါ။ကမ္ဘာတော်မှာအမျိုးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အားဖြင့်လည်းအမျိုးသားတွေကြီးစိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
كره قدم نسيف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးဆိုရင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန္တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘလုံးကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးရတဲ့အပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေစက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volunteer Academy နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولون اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းတွေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower Bowling Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေဒုသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးနောက်ကလူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်ကဲအခုတော့ကြာတာပတိလေးညနေခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါ
ပြုံးနေတဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာပြီးခဲ့တဲ့နှစ်ကခံမှန်းချက်တဲ့တိရစ္ဆာန်များလာတဲ့အကြောင်းအမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်ရဲ့အစိုးရကစားသက်ကသတိပေးလိုက်ပါတယ်။တရုတ်စစ်တပ်ရဲ့ခင်မင်အောင်တိစောက်ဖို့ရည်မှန်းချက်ရလဲထိုင်ဝမ်ကျွန်းမှာစီရေးရပုံမှုအလေးတာနိုင်တဲ့အကြောင်းဖော်ပြထားတာပါ။ပြုံးနေငယ်ရဲ့နျူကလ িয়ার လက်နက်တွုံးမြင့်ထုတ်လုပ်မှုနှုန်းရ2028ခုနှစ်မှာလက်တွေ့သုံးချနိုင်တဲ့နျူကလ িয়ার ထိပ်ဖူး900လောက်ထိရှိလာနိုင်ပြီး2030ပြည့်မှာနျူကလ িয়ার ထိပ်ဖူး1000လောက်ပိုင်ဆိုင်နိုင်မှုရည်ရွယ်ထားတယ်လို့လည်းပြည်ထောင်စုစစ်ဌာနချုပ်ကကွန်ကရစ်စတော်ကိုတင်ပြခဲ့ပြီးပေါ်ဒူးနယ်မှာထုတ်ပြန်လိုက်တဲ့တရုတ်နိုင်ငံစီးရေးစွမ်းအင်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။အီရန်နျူကလ িয়ার ရေးခုနှစ်ချိန်မြောက်ဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဗီယက်နာမြို့မှာတင်းလာနေပြန်လည်ဆက်တင်မယ်အကြောင်းအမေရိကန်နိုင်ငံရဲ့ဥညိဌာနပြောခွင့်ရ Net Price ကပေါ်ဒူးနယ်မှာအတည်ပြုလိုက်ပါတယ်။ဆွေးနွေးပွဲကိုတော့အီရန်ဆိုင်ရာအမေရိကန်ထုတ်ကုစလေရောဘတ်မန်လေးဦးဆောင်တဲ့ကုစလေဖွဲ့တက်ရောက်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီရနိုင်ငံရဲ့နျူကလ িয়ার ရေးရာစီးဆက်ညှိနှိုင်းရေးမှူးအလီပက်ကာရီကန်နီကလည်းဆွေးနွေးမှုတွေပြန်ဆမဲ့အကြောင်းဗိုလ်ဒူးနေကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။မြန်မာနိုင်ငံအနောက်မြောက်ဘက်ချင်းပြည်နယ်နဲ့ကပ်ရိုက်ရှိနေတဲ့မကွေးနယ်စကိုင်းတိုင်းနယ်မှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေကြားတက်ခတ်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရေးနဲ့လုံခြုံရေးအခြေအနေတွေရွယွန်းလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။လက်နက်ကိုင်တင်းမာမှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတော့အော်တိုဘာလ29ရက်နေ့ကမီးလောင်မှုကြောင့်နေအဆောက်ဦး160ကျော်နဲ့ခရီးရန်ဖျားကြောင့်နှစ်ခုမီးလောင်ပျက်စီးတဲ့သတင်းတွေကိုရရှိထားတဲ့အကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကပေါ်ထူးနေမှာပဲသတင်းထုတ်ပြန်ထားတာပါ။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ကြာတာပတိတိနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6:00နာရီကနေ9:00နာရီထိတင်ဆက်ခဲ့တာပါ။လိုင်းတိုမီတာ42.39ရိုးကနေပြီးတော့ထုံးလွှင့်ခဲ့တာပါရှင်။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကမ္ဘာတစ်လွှားကသောတာရှင်အားလုံးကိုကျေးဇူးတင်ပါတယ်။ DND ရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်
This program